11မီဒီယာကသတင်းထောက်ချုပ်တာဝန်ခံအက်ဒီတာအပါအဝင်သတင်းသမား3ဦးကိုနိုင်ငံတော်အကြီးအကျယ်ပြစ်ခြင်းမှုပုံမှန်905ခါခွေးနဲ့အာဏာပိုင်တွေဘက်ကဖမ်းဆီးဖို့ဒီနေ့ညပိုင်းမှာ11မီဒီယာရုံးခန်းကိုလာရောက်ရှာဖွေခဲ့ပါတယ်။ကိုဖြိုးဝေဝင်းကိုနေမင်းကိုကျော်ဇော်လင်းတို့3ယောက်ကိုဖမ်းဆီးဖို့ပုံမှန်905ခါခွေးနဲ့အရေးယူပေးဖို့တာမွေတရားရုံးကိုဥတိုက်လျှောက်ထားတဲ့အတွက်လာရောက်ဖမ်းဆီးတာလို့11မီဒီယာနဲ့နှီးဆက်တဲ့ရက်ကွက်ကပြောပါတယ်။ဒါပေမဲ့လည်းဘယ်သူကတရားလိုအဖြစ်တန်ကြားအမှုဖွင့်ထားတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီလိုသတင်းထောက်တွေကိုလာရောက်ရှာဖွေဖို့စာနယ်ဌာနကောင်စီနဲ့ညှိနှိုင်းတိုင်ပင်တာမရှိဘူးလို့လည်းနှီးဆက်တဲ့အတိုင်းဝန်ကပြောပါတယ်။ဒီအပိုင်း11မီဒီယာမှာတော့ရန်ကုန်အစိုးရရဲ့ဗန္ဒာရေးအသုံးစီနဲ့ပတ်သက်ပြီးဝေဖန်တဲ့စောင်းမတွေဇက်တိုက်ဖော်ပြခဲ့ပြီးတဲ့နောက်အခုလိုသတင်းသမားတွေကိုဖမ်းဆီးဖို့လာရောက်ရှာဖွေတယ်ဆိုတဲ့သတင်းထွက်လာတာပါရှာဖွေတဲ့အချိန်မှာတော့သတင်းထောက်တွေကိုရှာမတွေ့ရတဲ့အတွက်မဖမ်းခဲ့ရဘူးလို့လည်းအမီမဖော်လို့တဲ့တာဝန်ရှိရဲရာရှိတဦးက VOA ကိုအတိအကျပြောဆိုပါတယ်ရှင်